လွိုင်လင်းမြို့နယ်နန်းဘော်ခန်းကျေးရွာဘက်မှာပြစ်ခတ်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတယ်လို့မိုင်းပုံမြို့ဘက်ကလည်းစစ်အင်အားဖြည့်တင်းတာတွေရှိနေကြောင်းဒေသခံတွေကပြောနေပါတယ်။ဒီနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်တောင်ကြီးဟိုပုံမိုင်းပုံလွိုင်လင်းတချို့မှာကားလမ်းတွေပိတ်ထားကြောင်းနဲ့တချို့ကျေးရွာကပြည်သူတွေကတော့ဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်။ဒီရှမ်းပြည်နယ်တောင်ပိုင်းကဟိုပုံမိုင်းပုံဒေသတိုက်ပွဲသတင်းကိုကိုစီသူပြောပြပေးပါအောင်ခင်ဗျာ။
ဟိုပုံမြို့နယ်အတွင်းမှာစစ်ကောင်စီနဲ့ပြည်သူ့စစ်ပူးပေါင်းတပ်တွေနဲ့ပအိုးအမျိုးသားလွတ်မြောက်ရေးတပ် PNLA အကြတိုက်ပွဲတွေဟာဒီလ20ရက်နေ့ကစတင်ခဲ့ပြီးတော့21ရက်နေ့မှာတော့လွိုင်လင်းမြို့နယ်ဘက်မှာပါတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီကနေ့မှာလည်းလွိုင်လင်းမြို့နယ်မိုင်းပုံမြို့အနီးမှာရှိတဲ့နံဘော်ခန်းရွာဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မိုင်းပုံဘက်ကစစ်ကောင်စီကတပ်ရင်အားတွေပို့ဆောင်နေကြောင်းဒေသခံတအူးက VOA ကိုပြောပါတယ
်မနေ့ကရွာလေအဲ့ဒီမှာလက်နဲ့ကြီးပြစ်ထုနေတဲ့နဲ့နံဘော်ခန်းတိုင်ရွာအဲ့ဒီရွာပြန်တချာဒီမနေ့ရောဒီနေ့လည်းချလိုက်လေလေမြို့နယ်ထဲရပြန်မိုက်ပုံကဆိုတော့ဒီနေ့ဆက်ဖြစ်နေလက်နဲ့ကြီးကဒီပုံချောင်းနောက်ဖက်လာနေအဲ့ဒီချစ်ဖက်ချောင်းချတယ်နောက်ပြီးတော့မှပုံချောင်းကနေလည်းချတယ်ဆန်ချက်ကမင်းညဗရေသွားလိုက်တာအစီတုံး40နဲ့ညဆန်းကနေမိုက်ပုံဖက်သွားပြီးဘယ်ဖက်ကိုတတ်ဖြစ်မလဲလို့မသိဘူးအဲ့ဒီမိုက်စိတ်မိုက်စိတ်ဖက်ကိုမင်းညတန်ချက်ကကဒီစီစင်းသွားတယ်ဟိုနန်းဖက်မိုက်စိတ်အဲ့ဒီဖက်ကတော့မင်းညတော့တော်တော်လေးအားဖြည့်ကြတယ်
ဒီကနေ့တိုက်ပွဲတွေဆက်လက်ဖြစ်ပွားတာကြောင့်ဟိုပုံမိုင်းပုံနဲ့လွိုင်လင်းတကြောမှာကားသွားလာတွေကိုပိတ်ထားကြောင်းဟိုပုံမြို့နယ်ထန်ဆန်းကူနဲ့မိုင်းပုံဒေသတွေမှာလေးမြန်ပြန်ဝဲတာတွေရှိကြောင်းအခြားဒေသခံတွေကပြောပါတယ်။ပအိုးအမျိုးသားလူမျိုးရေးတပ် PNL ရဲ့ပြောဆိုခွင့်ရှိသူခွန်ရှမ်းရန်ကမနေ့ကဟိုပုံမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဒီကနေ့တော့သတင်းတက်လာတာမရှိသေးကြောင်းပြောပါတယ
်။မနေ့ကတော့ဒီဟိုပုံမြို့နယ်အခြေပြန်ချမ်းတနေရာမှာစစ်ကောင်စီနဲ့အပီတူစစ်ဘူပေါင်းတပ်ဖွဲ့ကကျွန်တော်တို့ PNNA လုံချုံရေးစစ်ကြောင်းကိုလာရောက်တိုက်ခိုက်လို့တိုက်ပွဲဖြစ်ပွားခဲ့တာရှိပါလေ။အဲ့ဒီတိုက်ပွဲဖြစ်ပွားမှုမှာတော့စစ်ကောင်စီနဲ့ PNO P20 အလောင်းလီလောင်းကြန့်ချိခဲ့ပါလေ။ပြီးတော့လက်နက်ငယ်လေးလက်နဲ့ကားတစီ60မမလက်နက်ကြီးတစ်လက်နဲ့ကြီးစံခဲရံတွေအချို့ကိုတင်ဆဲရမိခဲ့တာရှိပါလေ
။ဒီကနေ့အခြေအနေကတော့ဒီမီပင်ကနေအစီရင်ခံလာတာမရှိသေးပါဘူးခင်ဗျာ
ဟိုပုံးနဲ့လွန်လင်မြို့နယ်အဆက်ဒေသမှာ၃ရက်ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်အချို့ကျေးရွာတွေရွာလုံးကျွတ်ထွက်ပြေးနေကြကြောင်းလဲပအိုးအလူခွင်ရေလှူရှားသူတူကခုလိုပြောပါတယ
်ပြခဲ့တဲ့ရက်ကပေါ့လေနော်တိုက်ပွဲတွေစဖြစ်တော့ဟိုဖက်မှာနောင်အေဖက်မှာကတိုက်ပွဲတော့မဖြစ်ပေမဲ့လည်းဒီဘုံလာဘရမလာလာကျဲတဲ့မြို့ရှိတော့အဒီဖက်ကဒေသခံကထပ်ပြီးတင်းချောင်ရတယ်တချို့ကကြတော့လေဒီဟိုပုံဖက်ကိုစင်းပြောမကြည့်လာတဲ့ဟာလေးရှိတယ်တချို့ကကြတော့လေမိုင်းပေါ်နန်းဆန်ဖက်ကိုထပ်ပြီးတင်းချောင်တဲ့ဒေတာခန့်နေလည်းရှိတယ်ပေါ့လေနော်အဲ့ဒါအခုလုံးလုံးဆက်တော့အဲ့ဒီပိတ်ထားတဲ့အနေအထားမျိုးမှာတော့ရှိတယ်ဒီစီကောင်စီကနေမှကိုစစ်စစ်မြင်းများတာမျိုးတွေတော့ရှိတယ်ရှင်ဟုတ်ဖုန်အေးကြီးရွာရေပြီးတော့မှအဲ့ဒီနီးနီးဆက်ရဒေတာကလူတွေပေါ့လေနော်ကြိုပြီးတော့မှရှောင်ထားတဲ့အခြေအနေနေထားမျိုးမှာတော့ဖြစ်တယ်ရှင်အဲဒီပုံအေးနာအမျိုးသားဝိုက်ကြီးရွာတွေမှာတော့ရွာလုံးကျွတ်နေပါတော့အကုန်လုံးရှောင်ကြတယ်အဓိကတော့ရွာမှာကတက်ကြီးရွယ်အိုနဲ့ရှောင်ဖို့အတွက်အဆင်မပြေတော့တဲ့လူတွေပဲကြန့်ခဲ့တယ်ရှင်
ဒီကနေ့မှာတော့လဲချနဲ့ပင်လုံကားလန်းအနောက်ဖက်စနင်းတောင်ကျောမှာလဲလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းဒေသခံတချို့ကပြောဆိုပေမဲ့တရားအတီးပြုတ်နေတာတော့မရှိပါဘူးအဲ့ဒီစနင်းတောင်ကျောဘက်မှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့တပ်ဖွဲ့တွေနေရာယူထားတာလည်းဖြစ်ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းဟိုပုံးစီဆိုင်ဒေသတိုက်ပွဲတွေဟာဇန်နဝါရီလ21ရက်နေ့ကစတင်ဖြစ်ခဲ့တာပါဇန်နဝါရီလ24ရက်မှာတော့ PNLA တပ်ဖွဲ့တွေကစီဆိုင်မြို့ကိုသိမ်းယူခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်လာတာကြောင့်စီဆိုင်မြို့နယ်ကဒေသခံအနည်းဆုံး9000ခန့်ဟာနေရွှန့်ခွာထွက်ပြေးနေကြရပါတယ်ခင်ဗျာ